他睁眼或者再睁不开，我帮他参顾你，我靠着这个顾你，我帮他去他的那个日子大面中的山东不毛毛的中间面无比的立马立胸立马速度盘其他面马的我的人中的开天中的开天中的开天中的开天ayo san di san sakat lu kan jin lu do ke na khan na adu bo de na se ya su de kaw bo lu ke de su lu bo ya na le khan ye chi sa bo lu de su de jo a de lu sa lu bo a maสุดท้ายเราปลุกให้ยิ่งใหญ่ยิ่งสิ่งลูกว่าได้ฉันตายและเขาเราจะมาบอกกูจะปลุกให้ยิ่งใหญ่เนี่ยโอ้มาอาจารย์ลูกว่าเราสุดท้ายเราปลุกให้ยิ่งสิ่งแต่เราหน้าหน้าเดินสักตัวเดียวมันพักผู้ใหญ่มาเลยแต่จะไม่เนี่ยแต่เราเข้าหูเราเชื่อดูดีเสียงหนาละเนาะทีละสองดีเชื่อเนี่ยเข้ามาเลยดูดีเสียงหนาละသူတို့ဒီမှာခွင့်ရေးစတဲ့မှာကောင်းသူတွေမှာတာဝေကဖြစ်เสียရတယ်လို့အများကြီးရှိဒုက္ခနဲ့ဒုက္ခရောတော့ပြီးတော့ဒေကြီးတွေ့ကြချမ်းသာတဲ့အခါချမ်းသာလိုက်ဆင်းရဲတဲ့အခါဆင်းရဲလိုက်ဆိုသူတွေမှာတတိတရားလည်းရှိတယ်ဆင်းရဲလို့လူပုံမှာကြာခဲ့တဲ့ပုံပေါ်ကလို့ဆိုခုလိုလိုခွင့်ရလို့သူ့ပုံမှာရသေးတယ်လို့ဒီလိုပြောသမားကိုကြတော့လေဒီသူ့ဘုံလူ့ဘဝကနေဒီလောက်သွားတဲ့ကုသကောင်းမှုအနေဆန်းဆန်းသာသာနေရတာများတယ်နောက်ထပ်ကုသအစ်စ်လုပ်ဖြစ်ဖို့ခက်တယ်နော်ဆန်းသာပြီးကခံစားနေကြတာလို့ရှိတယ်ဓာတ်ဘုံဆိုတာလည်းသူ့ဘုံရဲ့လူ့ဘဝကုသကောင်းမှုတွေလုပ်ပြီးတော့ထိုင်စားကြတဲ့အဖြစ်အဲလူ့ဘုံဆိုတာကတော့ကုသကောင်းမှုတွေလုပ်ဖြစ်ရတာသောလူပုံနဲ့နေကြတဲ့ပုံလေးဖြစ်တဲ့ငယ်ရဲ့လူတွေဆန်းလို့စိတ်ဓာတ်လို့သူတွေလို့ဆိုရင်ဒီပုံလေးကတော့သူတို့ကောင်းလို့လုပ်ဖို့အတ္တမခဲစိတ်ဆန်းလို့ဆိုသူတို့ဆိုတာတောင်းမကြဘူးလုပ်ဖို့ဆန်းနေနေတာဟုတ်စိတ်ဆန်းဘွားရောက်ပါငယ်ရဲ့ရောက်တဲ့ဆိုလက်ဆဲဒုက္ခတွေကတအားများတော့သူတို့စိတ်ဆန်းပုံခက်တယ်အဲတော့သူတို့ဘုံလူဘွားရတဲ့အခိုက်လေးမှာဖြစ်နိုင်တဲ့ကုသိုလ်တွေနည်းနည်းလုပ်ဖို့ဒါကြောင့်ဘုရားဆောင်ရတာဧဝံသာတိလမစ္ဆေနကတ္တဗံကုသလံဘုံသူ့ဘဝမှာလူလာဖြစ်တဲ့ပုဂ္ဂိုလ်ဟာဉာဏ်ဆုံးသောတိတ်ငါကုသိုလ်ရဲ့ကုသိုလ်နည်းနည်းလုပ်ရတာဒါဖြင့်တချို့အထင်ကောင်းဆိုရင်ကုသိုလ်လုပ်တယ်ဆိုတာဒီလိုကမွေကြီးကနာမချမ်းသာဘူးဆောင်းစီဝါးရေးတွေလုပ်နေရတယ်ဘဝတရားတွေလုပ်နေရတယ်လုပ်ကိစ္စတွေမှာကုသိုလ်မလုပ်နိုင်ဘူးကျောင်းကောင်းကြတယ်မဟုတ်ဘူးကုသိုလ်ဆိုတာသမင်းချရင်လည်းကုသိုလ်ရအောင်လုပ်လို့ရတယ်နော်ကျောင်းရင်းဝင်ရင်လည်းကုသိုလ်ရအောင်လုပ်လို့ရအဲ့လိုရတဲ့ကုသိုလ်မျိုးတွေသံမိုးထပ်တတ်ဖို့ကုသိုလ်ဖြစ်အောင်စိတ်ကိုထပ်တတ်ဖို့အရေးကြီးတယ်ကုသိုလ်ဖြစ်အောင်စိတ်ထားတယ်ဆိုတာကိုယောနိသောမနတိကာလလို့ခေါ်တယ်တေးရာပဲဖြစ်ဖြစ်ဉာဏ်စီကမြင်နေနားကကြားတယ်အဲ့ဒီဉာဏ်ဉာဏ်ကြောင်းညာအာရုံဒီပေါ်မှာစိတ်ထားတတ်လို့ရှိရင်ကုသိုလ်ဖြစ်။ဆိုတော့သမင်းချက်ရင်ဘယ်လိုကုသိုလ်ရနိုင်လဲလို့ဆို။ကုသိုလ်ရတဲ့ဝေဒီသမင်းချက်တဲ့အောင်အချက်ပြည့်သမင်းတွေကိုမင်းမင်းချက်ချက်စားပြီးဆက်ရမှမှရှိကြပါလေ။ဆိုအားလုံးကိုပြစ်ဒဏ်ထားလိုက်ရှင်။အဲ့ဒါကုသိုလ်ပဲ။နော်ကုသိုလ်ရတဲ့စိတ်နှလုံးသားအဲ့လိုမဟုတ်ပဲနဲ့အဲတော့လို့လုပ်တယ်ဘုသွေးကြီးတွေတွေးတော့တွေးနေမှာပဲလူစိတ်ဆိုတာလေသမင်းချက်ရဲ့လည်းသူတွေးကြတာတွေးမှာပဲသင်းချက်ရဲ့လည်းတွေးကြတာတွေးပြီးဆရာလေးကစကားတွေပြောလို့ပြောနေတာအဲ့လိုမဟုတ်ဘဲနဲ့စိတ်အာရုံကနေပြီးတော့အများသင်္ချင်ချက်ချက်စားပြီးတော့ဈာမချမ်းသာဖို့ငါချက်တဲ့သမင်းလေးကိုစားပြီးတော့ဈာမချမ်းသာကြပါစေဆိုလို့ရှိရင်ငါကုသတော်မှုတွေဖြစ်နော်ကုသဖြစ်အောင်စိတ်ထားစေရောက်တဲ့အခါမှာလည်းပဲထုတ်ပြီးလေကိုယ်ဆိုင်သားဝယ်တဲ့ပုဂ္ဂိုလ်ရှင်းပြပြီးကောင်းတယ်ရအောင်ကိုယ်ကသူ့ပေါ်မှာစိတ်ကောင်းမလုံးအောင်ထားလိုက်တယ် ကိုယ်ဆိုင်ပါဝင်ကျင်တာပုဂ္ဂိုလ်တွေကျောင်းနာဝေဒလာလို့ရှိရင်လည်းဝါသာအော်သူတို့ရောက်ပေါ့ဝါသာပါလို့ဆွေးနွေးတာသူတို့ကအဲ့လိုစိတ်အလုံးကိုပြင်ပြီးတော့သူ့ရအောင်ဆက်ကြတတ်လို့ရှိရင်ကုသိုလ်လေးတွေဖြစ်အဲ့လိုမဟုတ်လို့ရှိရင်အကုသိုလ်တွေဖြစ်တယ်ဒီလိုရောက်တဲ့ပါဟာငါတော့ပေးပန်းမလုပ်ရတယ်သူတို့ကစားတဲ့အခါမှာကြီးများတယ်ဗာညာလည်းစိတ်ထဲမှာအဲ့လိုဖြစ်ရင်ကုသိုလ်ရအောင်ကနသေးရမယ့်အခါမှာလေကိုယ်ဆိုင်မလားဘုသူဆိုင်လာတဲ့စိတ်ကပြည့်ဖြစ်တဲ့အခုလိုလားအခုလိုဖြစ်တယ်အဲ့ဒါအခုလိုဖြစ်တယ်ဟုတ်တယ်အဲ့ဒါကြောင့်မို့လို့နံပါတ်1အရေးကြီးတော့ကုသိုလ်အကုသိုလ်ဆိုတာသိဖို့လို့သိပြီးတဲ့အခါကိုယ်တဏ္ဏမှာကုသိုလ်တွေဖြစ်အောင်လုပ်ရောပေါ်ရင်လည်းလေကုသိုလ်ဖြစ်အောင်စိတ်ကလေးကိုထားတာမြင်တဲ့ပုဂ္ဂိုလ်ကိုကိုယ်ရှိမှမြင်နေတာမြင်ရရကိုမေတ္တာပို့နိုင်အောင်ဆိုတာသမောကိုနှလုံးသွင်းနေတဲ့တရားလေးကိုနှလုံးသွင်းအဲ့ဒါဆိုရင်ဒုက္ခဖြစ်တယ်။အဲ့ဒီဖြစ်နေတဲ့ကုသိုလ်ကအမြဲတမ်းကုသိုလ်မျိုးမတန်မတန်ဘူးကြီးရဲ့ကုသိုလ်မျိုး။ဉာဏ်တော်ဖြင့်ဝိဇိဒနာအကုန်ကြခံပြီးလူရဲ့ကုသိုလ်မှကုသိုလ်မဟုတ်ဘူး။စိတ်နှလုံးကိုဖောက်ပြီးပြီးစိတ်ထဲမှာစိတ်ထားတတ်လို့ရတဲ့ကုသိုလ်ကဘုဒ္ဓံမျိုးရှိနော်။ဘုဒ္ဓံမျိုးရှိ။အဲ့လိုဒီလိုပြောရတာတော့သက်ဆိုင်သစ္စာပြားကပစ္စည်းဥဒ္ဒါနေနဲ့ပတ်သက်ပြီးတံခိုးပြောတာဟောတာလေတောက်တာရှိဝိလမတုတ်တာရှိအဝိလမတုတ်တာမှာရှိတယ်ပစ္စည်းတွေသူ့ရဲ့ဆင်းနေတယ်ဒီသံတန်ဟန်ကြောင့်ရှိပါဘူးပါဠိနဲ့ပတ်သက်ပြီးတော့ရှိတယ်ဒါကဒီသာသနာရှိတယ်လို့သံဃာတွေဟာတာလူကပုဂ္ဂိုလ်ဉာဏ်မှာထားတာပေါ့နော်သံဃာမရှိတဲ့သာသနာမရှိတဲ့ခေတ်ခံသာသနာမရှိတဲ့ဒေတာမှာဆိုလို့ရှိရင်ဒါပဲတူတူပဲတူတူလူလို့ရတာရှိပါတော့เนาะအဲ့ဒီမှာဒီသံတန်အကြောင်းရှိရဆိုတဲ့အစီလေးပါအမှုလေးမယ်ကျောင်းအမှုပါပညာဆုံးလို့ဘာလို့ပညာဆုံးလို့ပြောတာလဲဆိုတော့ကျောင်းဟာကြာရှိခံပြီးတော့အလှကပုဂ္ဂိုလ်ကိုကြာရှိသောအကျိုးပြုလုပ်ရတဲ့ထမင်းဆိုတာကြတော့သွမ်းလူကကြတော့သွမ်းရဲ့အသက်ကပြောရဆိုလို့ရှိရင်ထမင်းအသက်9ရက်လို့ပြောလို့လည်းရတယ်သို့မဟုတ်တစ်မိနစ်စားပြီးနေ့လေတစ်ခါစားကြတယ်နောက်ရက်တစ်ခါစားကြတယ်သူကကြိုးပြုဖို့ကနည်းနည်းလေးပေါ့နော်ချိန်တူတယ်လို့ပြောသင်္ကန်းဆိုလို့ရှိရင်လည်းတစ်ထည်ဟာ3လ4လနှုန်းလုံး6လတစ်နှစ်ဒီကိုဝလို့ရဘူးသူကလည်းကြိုးပြုဖို့ပဲစေပစ္စည်းကြတယ်ကျမ်းပါတယ်မကျမ်းပါတဲ့အခါမှာသူကတန်ဖိုးရှိတာဆိုတော့သူကလည်းတခါတရံမှဖြစ်တယ်ကျောင်းဆိုတာကြတော့မဟုတ်ဘူးနေ့၄၅၀တရားဆိုတာလို့အလူကပုဂ္ဂိုလ်တွေကိုကျေးဇူးပြုတယ်ဒီကျောင်းဒါကြောင့်ကျောင်းအမှုမြတ်ဆုံးလို့သစ္စာမြတ်ဒီကြာရှိစွာအာရုံပြုလို့ရတဲ့ဟာဖြစ်လို့မြတ်ဆုံးလို့ဒီလိုဟောတာအဲဒီမှာလည်းကျောင်းဆောင်ပြုထားတယ်ဆိုတဲ့ပုံမှာသောသောလူတော်ကရတဲ့ကုသိုလ်ကရပြီ။တို့တော့အဲဒီသောသောလူတာကိုမကြမကြတတိယမှာကုသိုလ်ကတိုးတယ်။တတိယပဲနဲ့မိနေတဲ့အချိန်မှာကုသိုလ်ကမတိုးဘူး။အဲဒါနော်။ဘာလို့လဲဆိုတော့ကုသိုလ်ဆိုရင်ကိုယ့်ရဲ့စိတ်ထဲနှလုံးထဲဖြစ်မှကုသိုလ်ဖြစ်။စိတ်ထဲနှလုံးထဲပေါ်လာလို့ကုသိုလ်ဆိုစိတ်အဲ့ဒါကြောင့်မလို့မကြမကြတတိယလို့ရတဲ့အမျိုးမှာကုသိုလ်ဆိုဖြစ်တယ်။နော်။အဲဒါကြောင့်သောသောလူထားတဲ့ပုဂ္ဂိုလ်တွေကလည်းကျောင်းကိုအေးရန်တတိယပြီးတော့ငါလူထားတဲ့ကုသိုလ်ဆိုတဲ့အနေနဲ့တတိယပြီးတော့ဝန်တာနေလို့ရှိရင်အခုလိုတိုးနေတခါတတိယတခါတိုးတာတူအဲဒီမှာသစ္စာပြားဟောတာကျောင်းဆောင်ပြီးလူတဲ့ကုသိုလ်တဲ့ပုံပြီးတော့တန်ဖိုးကြီးတာရှင်းတာလို့ဆိုခုနကတရဏဂုံဆောက်တည်လိုက်တဲ့ကုသိုလ်အဲ့ဒါလည်းပုံကြီးတယ်လို့ဟောတာဗျာသင်္ခါရနယ်ကိုဆောက်တည်ပြီးတော့ငါးပါးတိလထပ်ပေါ်ပြီးဆောက်တည်လိုက်တဲ့ကုသိုလ်ဟာအဲ့ဒါမျိုးကိုကြည့်နေတယ်။နောက်ခုနကလို့မေတ္တာဘာဝနာပွားတဲ့ကုသိုလ်ချာတာဒီသရဏဂုံနဲ့ငါးပါးတိလနဲ့ပို့ပြီးတော့တန်ဖိုးကြည့်နေတယ်။အဲ့ဒါဆိုတော့ကုသိုလ်ဖြစ်ဖို့ရတယ်ကိုယ်ပါကုန်ကြစီရှိမှမဟုတ်ဘူး။ဖြစ်အောင်စိတ်နှလုံးထပ်တဲ့ပုံကအရေးကြီးတယ်။အဲ့တော့ဒီဘဝရပါတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်တိုင်းဟာကုသိုလ်ဖြစ်အောင်တတိဆောင်ဖို့လိုအပ်တယ်လို့ဒီလိုဆိုလိုတာနော်။အဲတော့ဈေးများဈေးရောင်းတဲ့ပုဂ္ဂိုလ်တွေအယောင်းဝယ်လုပ်တဲ့ပုဂ္ဂိုလ်တွေကရောင်းတတ်ဝယ်တတ်ဆိုလို့ရှိရင်အကျိုးမြတ်တွေပိုရ မယောင်တဲ့မော်ရတဲ့ပုဂ္ဂိုလ်ကအကျိုးမြတ်နေတာအဲ့ဒါမျိုးပဲလူ့ဘဝရောက်တဲ့အခါကုသိုလ်လုပ်တတ်တဲ့ပုဂ္ဂိုလ်စိတ်ထားတတ်တဲ့ပုဂ္ဂိုလ်ကုသိုလ်ပူရတယ်အဲ့ဒါကြောင့်လို့ကုသိုလ်ပူရအောင်ကိုယ့်ကိုယ်တတိဆောင်ဖို့ပြောတယ်အဲ့ဒီမှာမြတ်စွာဘုရားသာသနာတော်မှာဒီတမ္မာဒိဋ္ဌိလို့ဆိုရင်မှန်ကန်စွာမြင်တဲ့အမြင်တစ်ခုခန္ဓာကမှာကိုယ်တဏ္ဍမှာရှိဖို့ဘုရားဘာသာတွေဆိုတော့ပထမဆုံးကံကံဤချို့ကံတရားဆိုတာရှိတယ်ကံတရားရဲ့အကျိုးဆိုတာရှိတယ်လို့လက်ခံလိုက်တာကမ္မတက္ကတသမ္မာဒိဋ္ဌိလို့ခေါ်တယ်ကမ္မတက္ကတသမ္မာဒိဋ္ဌိဆိုတာကုသိုလ်အကုသိုလ်ဆိုတာရှိတယ်ထို့ကုသိုလ်အကုသိုလ်ကိုလုပ်ရင်ကုသိုလ်လုပ်ရင်ကုသိုလ်ဖြစ်တယ်အကုသိုလ်လုပ်ရင်အကုသိုလ်ဖြစ်တယ်လို့ဒီအမြင်မျိုးကိုကမ္မတက္ကတသမ္မာဒိဋ္ဌိလို့အဲ့ဒီကမ္မတက္ကတသမ္မာဒိဋ္ဌိဟာဒီမှန်ကန်စွာမြင်တာလေးနဲ့တည်းပဲသူကမနောတုစရိုက်လို့ခေါ်တယ်မနောတုစရိုက်ဘုဒ္ဓလာကမ္မပဋ္ဌာန်းတရား၁၀ပါးထဲမှာမနောတုစရိုက်ဆိုတာရှိနော်အနာဘိဇာတဲ့အပြာပါဒာတဲ့သမ္မာဒိဋ္ဌိအဲ၃မျိုးအဲ့တော့သမ္မာဒိဋ္ဌိဆိုတာကံကံဤအကျိုးလက်ခံတာကိုသမ္မာဒိဋ္ဌိလို့ခေါ်တယ်မှန်ကန်တဲ့အမြင်တစ်ခုအဲ့ဒါကိုကကုသိုလ်ပဲသူကမနောကံကုသိုလ်လို့ခေါ်တယ်။ကိုယ်တဏ္ဍမှာအဲ့ဒီမှန်ကန်တဲ့အမြင်နဲ့စဉ်းစားတိုင်းစဉ်းစားတိုင်းဒီမနောကံကုသိုလ်တွေဖြစ်တယ်။ဒါကအခြေခံအပြည့်ဒီကုသိုလ်တွေဖြစ်လာတယ်လို့ပြောပြောတယ်။ဒီလိုအစဉ်ကျင်းတဲ့ကုသိုလ်ဖြစ်ဖို့ကြတယ်ဘာလို့ကိုလိုတော့ဆိုတော့သစ္စာတရားတရားကိုနာပြီးတော့ဖျားဟောတဲ့အတိုင်းလူတွေမှာရှုဉာဏ်ရှုဉာဏ်နှစ်မျိုးလည်းရှိသေးတယ်။ရှုခန္ဓာကိုယ်ကြီးရဲ့အတိစိတ်ရှုခန္ဓာကိုယ်ကြီးကယုတ်တရားအတိစိတ်စေတတိတေကနန္တရားတို့သိချစဉ်းစားပြီးတော့ကြည့်လိုက်တဲ့အခါကိုယ့်ကိုအာရုံပြုလိုက်။အာရုံပြုလိုက်တဲ့အခါဒီ body လို့ဆိုတဲ့ခန္ဓာကိုယ်ကြီးရှုခန္ဓာကိုယ်ကြီးတစ်ခုလေးမတူဘူး။အဲ့ဒီရှုခန္ဓာကိုယ်ကြီးနဲ့မြည်ပြီးတော့တိတဲ့စိတ်လေးအတခုအဲ့တော့အတိလေးကနန္တရားယုတ်ခန္ဓာကိုယ်ကြီးကယုတ်တရားလို့လူတွေမှာဒီနှစ်ခုပေါင်းဆက်တာအဲ့နှစ်ခုပေါင်းဆက်ထားတဲ့အခါမှာဒါလို့ချင်းလို့ချင်းဒီစိတ်လေးကအရင်လာတယ်ဆိုတဲ့သဘောလေးကိုစူးစိုက်ပြီးတော့ခြေထားဥပမာဆုံးကပ်ချင်တယ်ဆိုတော့ဆုံးကပ်ချင်တဲ့စိတ်ကလေးပေါ်လာပေါ်လာတဲ့အခါဆုံးကပ်ဖြစ်တယ်အဲတနည်းအားသွားမယ်ဆိုရင်သွားမဲ့စိတ်လေးကအရင်ဖြစ်တယ်ပြီးတော့မှယုတ်ခန္ဓာကိုယ်ကြီးကပါလာနော်အားလုံးလို့စိတ်လေးရင်ပေါ်လာပြီးတော့ယုတ်ကြီးနဲ့ကြောက်ရွံ့သွားတာပြောတာဆိုတာလည်းဒီတိုင်းပဲအဲ့တော့ကိုယ်တဏ္ဍမှာယုတ်နေတဲ့ဒီနှမျိုးပဲရှိတယ်လို့သိတဲ့အတိကြတဲ့အခါကျတော့သူကနာဘရူပပရိစ္ဆေဒဉာဏ်လို့ခေါ်တယ်ဒီယုတ်နေတဲ့နှမျိုးလေးပဲရှိတယ်ရှုပ်ဆိုတာကသိခြင်းသဘောမရှိဘူး။ဥပမာအိယာဘောအိတ်နေလို့ရှိရင်စဉ်းစားကြည့်လိုက်တော့အိယာဘောနဲ့အိယာအိယာကြီးကငါ့ဘောမှာလူတယောက်အိတ်နေတယ်လို့အိယာတွေကကိုယ်မသိဘူး။အိယာတွေကမသိတယ်လို့ကိုယ့်ရဲ့ယုတ်ခန္ဓာကိုယ်ကြီးကလည်းငါအိယာဘောအိတ်နေတယ်လို့မသိဘူး။သိနေတာလေးကစိတ်လေးကမသိဘူး။သုံးခုရှိတယ်ဆိုတာသဘောပေါက်ဖို့ပေါ့။အိယာကတခုဒီအိယာဘုံမှာလဲလျောင်းနေတဲ့ယုတ်ခန္ဓာကိုယ်ကြီးရဲ့တစ်ခုအဲယုတ်ခန္ဓာကိုယ်ကြီးဘုံမှာမြည်ဖြစ်နေတဲ့အတိလေးရဲ့တစ်ခုပေါ့အဲဒီအတိလေးကိုနန္တရားလို့ခေါ်တာပဲအဲစိတ်လို့ပြောပါလို့စိတ်ဆိုတဲ့အထဲမှာစေတသိက်ရောပါတယ်ပေါ့နော်အဲဒီအတိလေးကအဲ့ဒါလို့ခွဲခြားပြီးတော့မြင်လိုက်လို့ရှိရင်ဒါနာမရူပပရိစ္ဆေဒဉာဏ်လို့ခေါ်တာအဲဒီနာမရူပပရိစ္ဆေဒဉာဏ်ကခုနကကံကံဤကျိုးယုံကြည်တဲ့ကမ္မတက္ကတံတမဒိဋ္ဌိတဲ့သူအရှင်းမြင်ပါဒီအမြင်ရလို့ရှင်ရှင်းမြင်ပါအဲ့ဒီကနေပြီးတော့ဆက်ပြီးတော့ဒီယုတ်တရားနဲ့တရားတွေရဲ့အကြောင်းတရားကိုပါသိရှိလာတယ်ပရိစ္ဆဘောပတ်ကိုရှင်းမြင်လို့ဖြစ်စီသူကပဲမြင်လိုက်မျက်စိကမြင်လိုက်တဲ့အခါမှာသိချာကြည့်လိုက်လို့ဆိုရင်ကိုယ်တဏ္ဍမကြည့်လိုက်တဲ့နဲ့ကိုမျက်စိကဆင်းရဲကြည့်လိုက်ပါမြင်လေဆိုတာဟာနားမှာမျက်လုံးရှိတာဒါကတစ်ခုမြင်စရာအာယုရှိတဲ့ဒါကတစ်ခုမြင်စရာအာယုနဲ့မျက်စိနဲ့ဆုံလိုက်တဲ့အခါမှာမြင်သိစိတ်ကြီးပေါ်လာဒါဖြစ်ချာမျက်စိမိတ်ထားမယ်ဆိုမြင်စရာကိုမမြင်ရဘူးလေမမြင်ရဘူးအဲ့ဒါကြောင့်လို့ မျက်စိနဲ့အစင်းအယုံနဲ့ဆုံးလိုက်မှမြင်သိစိတ်ဆိုတာပေါ်တယ်လို့ဒီလိုစဉ်းစားပြီးတော့တွေးတော့ကြည့်နေတာဒါကပ္ပဌာန်းထိုင်ခေါ်တာပဲကပ္ပဌာန်းအထုတ်တယ်နှလုံးသွင်းတယ်လို့ခေါ်တယ်ကပ္ပဌာန်းနှလုံးသွင်းတာပဲညာတော့လေကပ္ပဌာန်းနှလုံးသွင်းတယ်ဆိုတာထိုင်ပြီးတော့ထွက်ရုံနဲ့မှတ်နေမှာကပ္ပဌာန်းနှလုံးသွင်းတာမဟုတ်ဘူးနော်အဲ့ဒါကတမာတိခြင်းစဉ်တစ်ခုအချင်းအဲ့တမာရီကျင့်နေမြင်မယ်နဲ့ဝိပဿနာကျင့်စဉ်ဆိုတာတည့်ရချိပြီးတော့ခန္ဓာကိုယ်ရဲ့တဘာဝကိုစဉ်းရင်စဉ်းစားနေတာအန္တမအရေးကြီးတဲ့အခါတစ်ခုပေါ့နော်အဲ့လိုစဉ်းရင်စဉ်းစားလိုက်တဲ့အခါမှာဟောမျက်စိဆိုတဲ့ဒီသက္ကုပ္ပတာရုပ်လေးရဲ့အစဉ်အာယုံကိုခေါ်တဲ့မျက်စိထဲမှာမြင်လာတဲ့အစဉ်အာယုံဒီနှစ်ခုဟာသိစွမ်းနိုင်တဲ့သဘောမရှိလို့သူတို့ကယုတ်တရားတွေပဲအဲ့ဒါလေးနှစ်ခုဆုံးလိုက်တဲ့အခါမှာပေါ်ပေါ်လာတဲ့အသိစိတ်လေးကဒါကနန္တရားတော်လားလို့ဆို။အဲ့လိုကွဲကွဲပြားပြားသိကြတဲ့နမရူပပြိစေကညာဆို။ဒီအသိစိတ်လေးကမျက်စိနဲ့အစဉ်အာယုံကိုမှီပြီးတော့ဖြစ်ရတာ။မျက်စိမရှိဘူးဆိုရင်မြင်သိစိတ်မဖြစ်ဘူး။အစဉ်အာယုံကမျက်စိထဲမပေါ်ဘူးဆိုရင်မြင်သိစိတ်မဖြစ်ဘူး။ဒီလိုစဉ်းစားနိုင်လာလို့ရှိရင်သူကအကြောင်းတရားကိုပါသိတယ်လို့ဒီလိုပြောတာနော်။အဲ့တော့နာမရူပပြိစေတဉာဏ်ယုံနဲ့နံကွယ်ကွယ်ပြားပြားသိတယ်။အဲ့ဒီယုံနဲ့နံကွယ်ကွယ်ပြားပြားသိလိုက်တဲ့အသိဟာခန္ဓာ၅ပါးကိုငါငါဟာလို့ချင်းနေတဲ့အဖြစ်မျိုးတခဏအားဖြင့်ဆံရဆံရအကြောင်းအားဖြင့်ပြုတည်တည်ငါပဟံအားဖြင့်ဖယ်ရှားလိုက်တာပဲဒီအချိန်လေးမှာသိလိုက်တဲ့အချိန်လေးကကြောက်တယ်။သိလိုက်တဲ့အခိုက်ကလေးမှာကြောက်တယ်လို့ပြောတာနော်ကြည့်ပြီမီးရောဖုံးလိုက်တဲ့အချိန်လေးမှာမီးရောင်လေးရှိတဲ့အချိန်လေးမှာအမောင်ကပျောက်သွားတာလေအဲ့ဒါလည်းပဲဒီအသိဉာဏ်လေးပေါ်လာတဲ့အချိန်မှာမတိတဲ့ဟာပျောက်သွားတာအဲ့တော့တက္ကရာတိတိကိုအခိုက်အတန့်အပြင်ဖယ်ရှားလိုက်တယ်လို့ဒီလိုပြောတာတက္ကရာတိတိဆိုရင်မိုင်းနဲ့အမြင်တစ်ခုဖယ်ရှားလိုက်တယ်အဲ့လိုဖယ်ရှားလိုက်နိုင်တယ်ဆိုတာဘုရားသာသနာတော်နဲ့ကြုံတွေ့ပြီးတော့ဒီအသိရှိမှဖယ်ကြည့်ရအနုဘုဇ္ဇေကိုဖယ်ဖို့မရဘူး။ဒါဝင်ဒီအတိကကုသိုလ်ကခုနကကံကံရေးအကျိုးကိုသိတဲ့အတိတဲ့တန်ဖိုးရှိတယ်။တပိုးပြီးတော့ဆင်းမြင်သွားတယ်နော်။တခါအကြောင်းတရားကသိလိုက်တဲ့အခါကျတော့မှားရင်းနဲ့အကြောင်းတရားတွေကိုအကြောင်းထင်နေတဲ့မှားရင်းနဲ့အမြင်တွေကိုဖယ်ရှားလိုက်တော့အဲ့ဒါကတခါသူကပို့ပြီးတော့ပစ္စယပရိက္ခဉာဏ်ဆိုပို့ပြီးတော့ဆင်းမြင်သွားတာ။တခါယုံနဲ့နေတဲ့ဒီယုံနဲ့မကဘူး။ပြေရှားစူးစမ်းပြီးလေ့လာတဲ့အခါအော်ယုံနဲ့တရားတွေဖြစ်ပြီးပြတ်သွားတာပါလားလို့ဒီလိုမြဲလာတယ်မမြဲတဲ့သဘောတွေကိုမြဲလာလို့ရှိရင်ခုနကအတိတ်တွေပို့ပြီးတော့ကျော်သွားတယ်မြင်တယ်လားအဲ့ဒီမမြဲတဲ့သဘောလေးတွေကိုသိတဲ့အတိတ်အနိစ္စတင်ညာဆိုတာရလာပြီဆိုလို့ရှိရင်ကုသိုလ်ကောင်းမှုတွေမှာတော့မက်ဖို့ကိုရစေနိုင်တဲ့ကုသိုလ်ကောင်းမှုတွေထဲမှာအစီအင်းဆုံးလို့ပြောတယ်ကိုယ်ကမသိတာမှမျက်စောင်းညာဟောတာเนาะဒီလိုယုံနဲ့တရားတွေကိုမမြင်ပဲယုံနဲ့တရားတွေရဲ့ဖြစ်မှုပြည့်မှုကိုမမြင်ပဲနဲ့မစိတ်ဖို့စိတ်ဆံရမစိတ်ဖို့စိတ်မရပဲနဲ့နိဗ္ဗာန်ကိုမြင်နေဆိုမှရှိဘူးအဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုတာဒီယုံနဲ့ကိုမြင်ဖို့လိုတယ်မြင်ပြီးတဲ့အခါဒီယုံနဲ့တရားတွေမမြဲတဲ့တော့မြင်ရမယ်သိရမယ်သိပြီးတဲ့အခါမှာနိဗ္ဗာန်ကိုမြင်နိုင်တယ်လို့ဆိုဒီလမ်းကြောင်းပေါ်ရောက်သွားတာပေါ့ဒါအမှန်တမ်းကြီးမားတဲ့ကုသိုလ်ကောင်းမှုတစ်ခုအဲ့ဒါကြတော့ကျောင်းကြီးဆောက်ပြရတဲ့ကုသိုလ်တန်ဖိုးရှိတယ်အဲ့ဒါကြောင့်လို့ဒီကုသိုလ်မျိုးကကိုယ်စိတ်လေးကိုဆောက်တည်ပြီးတော့နေမယ်ဆိုလို့ရှိရင်ကျောင်းရင်ဝယ်ရင်သွားရင်လာရင်နော်ကုသိုလ်တွေဖြစ်နေတာအရေးကြီးဆုံးကတော့ကုသိုလ်ကောင်းမှုပေါ်မှာစိတ်အာရုံထားနိုင်တဲ့အပ္ပမာဒတရားအရေးကြီးဆုံးပဲ။ဒါနဲ့နောက်တစ်ခုကဗာအရေးကြီးလို့ဆိုရင်စိတ်အာရုံထားနိုင်တဲ့သို့သောမှန်ကန်တဲ့လမ်းကြောင်းနဲ့ရှောက်ဖို့လိုအပ်တယ်ပေါ့။မမရင်နှလုံးသွင်းပြီးလို့ရှိရင်လမ်းကြောင်းပေါ်မရောက်နိုင်ဘူးပေါ့။နော်။ဒါကြောင့်လို့လူ့ဘဝရလာတဲ့အချိန်မှာမိစ္ဆာဒိဋ္ဌိလို့ခေါ်တဲ့မနောဒုစရိုက်ကိုဖယ်ရှားတယ်သမာဓိတိလို့ဆိုရဲမနောတုစရမိမိတို့တဏ္ဍာမှာရှိပြီးသားဖြစ်ပြီးအာရုံစာအဲ့ဒီရဲ့ဆင့်မြင်တဲ့တက္ကရာဒိဋ္ဌိဆိုတာကိုဖယ်ရှားလို့တကယ်ဒါဆိုပြာဘက်ကရှင်းပါးထဲမှာဟောထားတယ်သမာဓိတိဆိုတာဆင့်ရောက်နော်ဘက်ကရှင်းပါးထဲမှာပါတဲ့သမာဓိတိဆိုတာယုံနဲ့နံကိုမမကံမြင်ရကနေနောက်ဆုံးမှာသစ္စာလေးပါးကိုမြင်နေတည်အောင်ပဲနော် အဲ့လိုမြင်တဲ့အသိဉာဏ်မျိုးကိုသမာဓိတ္ထိလို့ခေါ်တယ်။အဲ့ဒီသမာဓိတ္ထိဆိုတဲ့အမြင်ရမှလာဒုက္ခတွေဟာနိဗ္ဗာန်ချမ်းသာမျက်မှောက်ပြုနိုင်မှာဖြစ်တယ်။ဒီကုသိုလ်ကောင်းမှုတွေဒီကနေ့လုပ်တဲ့အင်္ဂါတော်တွေကိုဆွမ်းကပ်ပြုတဲ့ကုသိုလ်ကောင်းမှုတွေဟာအဲ့ဒီသမာဓိတ္ထိဉာဏ်ရဖို့အတွက်အထောက်အကူတွေဖြစ်ပါစေလို့အခွင့်အလမ်းဆိုတာထောက်ကူလည်းအရေးကြီးသေးတယ်ဟဲ့ဆိုတော့သူစဉ်းစားကြည့်ပါကိုကစัจကျွေးလုံးချင်တယ်ဆိုတာစัจကျွေးလုံးချင်တဲ့အရာမြေကောင်းကောင်းမရှိဘူးမိုးမရွာဘူးမိုးခေါက်တယ်ဆိုရင်စัจကျွေးလုံးလို့ပဲရအဲ့တော့မြေကောင်းရှိခြင်းနဲ့မိုးလေဝသာမှန်ကန်ခြင်းဟာကိုယ့်အတွက်အခြေအနေကောင်းပြီဆိုတော့အဲ့ဒီအခြေအနေကောင်းမရှိဘဲနဲ့ဒီစัจကျွေးဆိုတာမလုပ်နိုင်အဲ့လိုလိုပဲဘဝတစ်ခုရလာတဲ့အခါမှာလူဘဝရခြင်းအတိညာရှိခြင်းဖရာတရားနာခွင့်ရခြင်းနှလုံးသွင်းခွင့်ရခြင်းဆိုတာဒါတွေကအခြေအနေကောင်းတွေလို့ခေါ်တယ်။အဲ့ဒီအခြေအနေကောင်းတွေရှိမှခုနပြောတဲ့အတိညာမျိုးကရနိုင်တယ်တဲ့။အခြေအနေကောင်းတွေမရှိမရဘူးလေ။အဲ့ဒီအခြေအနေကောင်းတွေကဘယ်သူကပေးလို့ဆိုခုလိုပြုတဲ့ဒါနကောင်းမှုသီလကောင်းမှုဒါတွေကဖန်တီးပေးလိုက်တာ။ကိုကြည့်နေဘုန်းကြီးတို့ဒီသာသနာထွက်ကားတဲ့နေရာမှာဖြစ်တယ်။ကိုပါဝင်ကျင်လည်းကြည့်ရင်ဖရာတရားတန်ခါယုံကြည်တဲ့ဘုရားဗလာတွေတရားဓမ္မစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေအတိုင်းဝိုင်းမှာဖြစ်တယ်။မန္တလေးမြို့တွေမှာကြည့်အောင်ပေါ့တရားဓမ္မကိုစိတ်ဝင်စားတဲ့အတိုင်းဝိုင်းရှိတယ်တရားဓမ္မစိတ်ဝင်စားတဲ့အတိုင်းဝိုင်းရှိတယ်ဒီ။ကဲအဲ့ဒီစိတ်ဝင်စားတဲ့အတိုင်းဝိုင်းရောက်လို့ရှိရင်ဒီသိဉာဏ်မျိုးကရဖို့ရှိပါမလား။ရှိနိုင်တယ်နော်။အတိုင်းဝိုင်းဆိုတာကိုဘယ်သူကခံပြီးပေးလို့ဆိုခုဒီကလေးလုပ်တဲ့ကုလိုမျိုးတွေကခံပြီးပေးမရရအောင်ပို့ဆောင်ပေးတယ်မိကောင်းဖားခင်တာသမီးဖြစ်အောင်လုပ်ပေးတယ်အတိုင်းဝိုင်းကောင်းတဲ့စီရအောင်လုပ်ပေးတယ်အဲ့ဒါကြောင့်ဒီကုလိုကောင်းမှုဆိုဖြစ်ခွင့်ရှိတယ်ရှိနေမန်းလေးမှာလူတွေအများကြီးရှိတာပဲကုလိုကောင်းမှုဖြစ်ဖို့ဆိုရင်အခွင့်ရတဲ့လူကနည်းနည်းလို့ရှိတာလေအဲ့မဲ့တမန်လေးတချို့ဆိုရင်အကုလိုဆိုတာဗမာတော့မသိဘူးတခြားကသာဝင်တစ်ခုဖြစ်နေလို့ရှိရင်ဒီလိုကုသိုလ်ဓာမျိုးဆိုတာကြားလည်းမကြားဘူးစိတ်ထဲလည်းမရှိဘူးเนาะအဲအဲ့ဒါကြောင့်မလို့ဒီအခြေအနေကောင်းတစ်ခုဆိုတာလွယ်ရမဟုတ်ဘူးခုအခြေအနေကောင်းရလာတဲ့အချိန်လေးမှာအတုံးချစိတ်လေးကိုစောင့်တည်ပြီးတော့မှန်ကန်တဲ့အမြင်တွေနဲ့တရားဓမ္မသိအောင်ရှင်းကြံကြိုးကုအားထုတ်နိုင်ကြပါစေကုန်သတည်း